to the Voice of America in Burmese.
Mingla bakmya. VOA American tan ye 2020 pye ne January 25 ye snee dim na khe season lwe go American Peter Su Washington DC myo ro ga ni 5.32 ga ni dai yai phan yin na sin nai da lo VOA website burmese.voanews.com ne Facebook stamin na VOA Burmese news ga ba dai yai thauk lwin pye ni ba bi khmya. ဒီနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတင်ဆက်ပေးသွားပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီနေ့မှထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးသစ်စတင်တွေ့ရှိရာဝူဟန်မြို့နဲ့မြန်မာနိုင်ငံမန္တလေးမြို့အကြားလေရင်ပြန့်တန်းမှုတွေကိုရပ်ဆိုင်းထားလိုက်ပါတယ်။ဒီရောဂါဟာအိန္ဒိယနိုင်ငံတချို့အပြင်အမေရိကန်နဲ့ဥရောပတိုက်တို့အထိပါကူးစက်ပြန့်နှံ့လာနေပါပြီ။အိန္ဒိယမြန်မာနယ်စပ်မဏိပူရာပြည်နယ်အတွင်းမှာလည်းအမည်မသိထူးဆန်းတဲ့ရောဂါတစ်ခုကြောင့်လူနည်းဦးသေဆုံးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်ကျော်သိနေတဲ့သူတင်ပြပေးသွားပါမယ်ခင်ဗျာ။
ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေအပြီးမှာ ICJ နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးရဲ့တိုက်တွန်းပြောကြားချက်ကိုလည်းအခုလိုကြားကြရပါမယ်
။ The UN Human Rights Office calls on Myanmar to immediately and unconditionally implement them in full consistent with its obligations.
ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရLiz Trussells ပြောသွားတာပါအပြည့်စုံသတင်းတွေအပြည့်နားဆင်ရပါမယ်ဒီသတင်းနဲ့အတူအိန္ဒိယအစိုးရနဲ့မြန်မာအစိုးရတို့ကြားပူးပေါင်းအကောင့်တွေပေါ်နေတဲ့ကလတန်မြစ်ကြောင်းစီမံကိန်းပေါ်ရခိုင်ပြည်နယ်အတွင်းကဒေသခံတွေရဲ့သဘောထားတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးရောကူးစက်ရောဂါဖြစ်ပွားနေမှုအပေါ် WHO ရဲ့သုံးသပ်ချက်သတင်းလွှာတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်ကိုလည်းနားဆင်ရပါမယ်ဒီသတင်းတွေမတိုင်ခင်တော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ခင်ဗျာ
တရုတ်နိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာရောဂါပိုးကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိရာဝူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးမြို့အကြားပြေးဆွတ်နေတဲ့ China Eastern Airlines တရုတ်အစီပိုင်းလေကြောင်းလိုင်းရဲ့လေယာဉ်ပြန့်တမ်းမှုတွေကိုရပ်ဆိုင်းထားလိုက်ကြောင်းလေကြောင်းလိုင်းကဇန်နဝါရီလ24ရက်နေ့ရက်စွဲနဲ့တရားဝင်ကြေညာလိုက်ပါတယ်ဝူဟန်မြို့ကိုဝင်ထွက်ပြန့်တမ်းနေတဲ့လေကြောင်းလိုင်းအလုံးကိုရပ်ဆိုင်းထားလိုက်တာဖြစ်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့ virus ရောဂါပိုးကိုထိန်းချုပ်နိုင်တယ်လို့ယူဆရတဲ့အချိန်တိလေယာဉ်ပြန့်တမ်းမှုတွေကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ်လို့လည်းလေကြောင်းလိုင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကူးစက်ရောဂါကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံးလူ26ဦးရှိသွားပြီဖြစ်ပါတယ်။အခုချိန်ထိတော့ဝူဟန်မြို့မှာမြန်မာနိုင်ငံသားခရီးသွားတွေပြင့်မိနေတယ်ဆိုတာနဲ့တရုတ်နိုင်ငံအတွင်းဒီဗိုင်းရပ်စ်ပိုးကူးစက်နေတဲ့မြန်မာနိုင်ငံသားရှိတယ်မရှိဘူးဆိုတာတော့အတိအကျမသိရသေးပါဘူး။အခုလိုသေဆုံးတဲ့အထိပြင်းထန်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာကြောင့်တရုတ်နိုင်ငံအတွင်းမှာရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်အစိုးရနဲ့ဒေသခံအနာဘိုင်းတွေကျန်းမာရေးဌာနတာဝန်ရှိသူတွေနဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့ဗီဂျင်းမြို့မှာရှိတဲ့မြန်မာတန်ရုံးကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံသားတွေကအခက်အခဲရှိသူတွေဗီဂျင်းမြို့မှာရှိတဲ့မြန်မာတန်ရုံးထံအကူအညီတောင်းခံနိုင်ကြောင်းလည်းဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့တကွထုတ်ပြန်ထားပါတယ်။ဝူဟန်မြို့လီနဲ့မြေထားပြည့်စွတ်မှုတွေအားလုံးကိုရပ်ဆိုင်းထားတဲ့အပြင်အများပြည်သူတို့ဘတ်စကားဖယ်ရီနဲ့အဝေးပြေးဘတ်စကားလိုင်းတွေကိုပါအနာဘိုင်းကပြည်ပင်ထားလိုက်ပြီးမြို့ကနေကိုလည်းခီးသွလာခွင့်ပြည်ပင်ထားပါတယ်။တခြားမြို့နှမြို့ကဒေသခံတွေရဲ့ခီးသွလာခွင့်ကိုလည်းတရုတ်အနာဘိုင်းကပြည်ပင်ထားလိုက်ပါတယ်။လက်ရှိအချိန်ထိတရုတ်တနင်္ဂနွေလုံးရဲ့ရုပ်ရှင်ရုံတွေကိုပြည်ပင်ထားပြီးမြို့တော်ဘေကျင်းကကမ္ဘာလည်းခီးသွားတွေအလားများတဲ့နာမည်ကြီးနေရာတချို့နဲ့တရုတ်မဟာရတန်းကြီးတို့ကိုလည်းယာယီပြည်ပင်ထားလိုက်ပါတယ်။ဒီတော့တွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုတီးကြားခွဲပြေးကူးသနိုင်မှုကရင်တထောင်ဆက်တဲ့ဆေးရုံတစ်ခုကိုဝူဟန်မြို့အနာဘိုင်းကဆယ်ရက်အတွင်းအပြစ်တတိဆောက်နေတယ်လို့ဆိုပါတယ်
။ပြင်းထန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ2ဦးပထမဆုံးပေါ်လာတာကြောင့်ဒါဟာဥရောပတိုက်မှာပါဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့သွားပြီဆိုတဲ့သဘောပါပဲ။ဗိုင်းရပ်စ်ပိုးကူးစက်ခံရသူ2ဦးသလုံးဟာမကြာသေးခင်ကတရုတ်နိုင်ငံကိုခီးသွားခဲ့သူတွေဖြစ်တယ်လို့ပြည်내ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဒုတိယမြောက်လူတူကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်ဆိုတာစမ်းသပ်တွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ဝူဟန်မြို့ကနေဇန်နဝါရီလ13ရက်နေ့ကပြန်လာတဲ့အီလီနိုယ်ပြည်နယ်ရှီကာဂိုမြို့ကအမျိုးသမီးမှာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါခံစားနေရတဲ့အရေးလက္ခဏာတွေမတွေ့ခဲ့ရပါဘူး။ဒါပေမဲ့ရဲ့တော်ကြာပြီးတဲ့နောက်သူပြနေတဲ့ဆရာဝန်ကိုဖုန်းဆက်ပြီးသူနေမကောင်းဘူးလို့ပြောခဲ့တာပါ။မြို့နိုင်ငံလေပိုင်းဟူပေပြည်နယ်ရဲ့မြို့တော်ဝူဟန်မြို့ဟာအသက်အန္တရာယ်ရှိတဲ့ဗိုင်းရပ်စ်ပိုးစပြီးပြန့်နှံ့ဖြစ်ပွားတဲ့နေရာလို့ယူဆထားကြတာပါ။အသက်60ပတ်ဝန်းကျင်အရွယ်မျိုးသမီးရဲ့အခြေအနေကောင်းမွန်နေပြီးရောဂါပြန့်ပွားမှုထိန်းချုပ်ဖို့ရည်ရွယ်ချက်နဲ့စိတ်ယုံတင်ထားတယ်လို့ရှီကာဂိုလူမှုကျန်းမာရေးကော်မရှင်နာမင်းကြီးဒေါက်တာအဲလီဆန်အာဝရီကပြောပါတယ်ဒီမျိုးသမီးနဲ့အနီးကပ်တွေ့ဆုံခဲ့တဲ့လူတွေကိုလည်းစောင့်ကြည့်နေပါတယ
်အိန္ဒိယမြန်မာနယ်စပ်မဏိပူရာပြည်နယ်အတွင်းဥခရူးခရိုင်ထဲမှာအမည်မသိထူးဆန်းတဲ့ရောဂါတစ်ခုကြောင့်လူနှစ်ဦးသေဆုံးသွားတဲ့အတွက်ပြည်နယ်ကျန်းမာရေးအရာရှိတွေက အဲ့ဒီနေရာတွေကိုအရေးပေါ်တွားရောက်စစ်ဆင်းနေကြအောင်အိန္ဒိယချေဆာ Express သတင်းဌာနမှာဖော်ပြထားပါတယ်အသေးစိတ်ဓာတ်ခွဲစမ်းသပ်မှုတွေပြုလုပ်ဖို့အဲ့ဒီကျမ်းမာရေးရာရှိတွေကဒေသခံရွာသားတွေရဲ့သွေးနမူနာတွေကိုယူခဲ့တယ်လို့ဆိုပါတယ်ဥခရုခိုင်နေရခမဆုံဖုတ်သားဆိုတဲ့ကျေးရွာမှာအဲ့ဒီထူးဆန်းတဲ့ရောဂါတစ်ခုနဲ့နေ့ရက်အတွင်းလူနှစ်ယောက်သေဆုံးခဲ့ပြီးနောက်ထပ်နှစ်ယောက်လည်းစင်တူရောမလက္ခဏာတွေကိုခံစားနေရတာကိုတွေ့ရတယ်လို့ဆိုပါတယ်ဇန်နဝါရီလ18ရက်နေ့ကအသက်၄နှစ်အရွယ်မိန်းကလေးငယ်ကဝမ်ပိုင်မအီမသာဖြစ်ပြီးနိုင်ပိုင်းအတွင်းသေဆုံးသွားခဲ့တယ်လို့အသက်38နှစ်အရွယ်မျိုးသမီးတူဟာလည်းဝမ်ပိုင်မအီမသာဖြစ်တဲ့အပြင်ပြုတ်အံပြီးဇန်နဝါရီလ19ရက်နေ့မှာသေဆုံးသွားတယ်လို့ဆိုပါတယ်သူတို့နှစ်ယောက်စလုံးဟာအဲ့ဒီထူးဆန်းတဲ့ရောဂါကိုခံစားရပြီးနိုင်ပိုင်းအတွင်းမှာကွယ်လွန်သွားခဲ့ကြတာလို့ဆိုပါတယ်သူတို့မသေဆုံးခင်ဝမ်ပိုင်နဲ့ခြေထောက်တွေမှာအမဲရအောင်အချစ်ရတွေတွေ့ခဲ့ရကြောင်းရွာသူကြီးကပြောပါတယ်ခင်ဗျာ
တမရဒေါ်နယ်ထရပ်ပေါ်တရားဆွဆူထားတာကိုအထက်လူတော်မှကြားနာပွဲတောင်းကြလေးကဆက်လုပ်တာမှာသမရထရမ်ပေါ်ဆွဲချက်တစ်ခုဖြစ်တဲ့လွတ်တော်လုပ်ငန်းများကိုဟန်တာနှောက်ယှက်ခြင်းဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့ဒီမိုကရက်အောက်လွှတ်တော်အမတ်တွေကတင်ပြပြောဆိုကြပါတယ်။တောက်ကြနေဟာအောက်လွှတ်တော်ဒီမိုကရက်အမတ်တွေတင်ပြခွင့်ရတဲ့နောက်ဆုံးနေ့ပါ။ဒီကနေ့စနေနေ့ကစပြီးသမရရဲ့ဥပဒေကြိုးဆောင်အဖွဲ့ကသမရအပေါ်ဆွဲချက်တွေကို၃ရက်ကြာထုချေတင်ပြကြရတော့မှာပါ။သမရထရမ်ကသူ့ရဲ့နိုင်ငံရေးပြိုင်ပွဲအတူသမရဟောင်းဂျိုးဘိုင်ဒန်ကိုစွန့်စစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးတဲ့အနေနဲ့အမေရိကန်ကပေးရမယ့်စီးရေးကူညီကိုစိုင်းထားခဲ့ပြီးသမရအာဏာကိုအလွယ်သုံးစားလုပ်ခဲ့တယ်ဒီပြည့်ရပေါ်အောက်လူတော်ကစုံစမ်းစစ်ဆေးတဲ့အခါမှာလဲတောင်းခံတဲ့အထောက်အထားတွေကိုမပို့ခဲ့တော့အင်ဂျီရောတာဝန်ရှိသူတွေတွားရောက်ထွက်ဆိုဖို့ပိတ်ပင်တာတွေလုပ်ခဲ့ပြီးလွှတ်တော်လုပ်ငန်းတွေကိုဟန်တာနှောက်ယှက်ခဲ့တယ်လို့ဆက်ဆွဲခံထားရတာပါသမရကိုယ်တိုင်ကတော့ယူကရိန်းသမရနဲ့သူပြောဆိုတာမှာဘာမှအမှားယွင်းလုပ်ခဲ့တာမရှိဘူးလို့တောက်လျှောက်ပြောလာတာပါအထက်လူတော်ကနေသမရမှာအပြစ်ရှိကြောင်းဆုံးဖြတ်ပြီးယာရုကဖယ်ရှားဖို့ကတော့ Republican အမတ်အများစုကြီးစိုးထားတာဖြစ်တဲ့အတွက်မဖြစ်နိုင်သလောက်ပါပဲ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအီရန်နိုင်ငံကအခုလအစောပိုင်းမှာဒုံးကျင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့တံကြောင်အမေရိကန်စစ်သား34ဦးမှာအုံနောက်ထိခိုက်တဲ့ဝေဒနာခေါင်းကိုထိခိုက်ပြီးသတိမရတဲ့ဝေဒနာနဲ့စိတ်ကူတမှုခံနေရတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကတောက်ချနေမှာပြောပါတယ်။အဲ့ထက်ကထောက်ဝနိဘာဟာပြန်လည်ကျမလာပြီးအီရတ်ကမိခင်တိုင်းရင်းမှာပြန်လည်တာဝန်ထမ်းဆောင်နေကြပြီဖြစ်ပေမဲ့ကျန်တဲ့သူတွေကတော့ဂျာမနီဒါမှမဟုတ်အမေရိကန်ပြည်ထောင်စုမှာစိတ်ကူတမှုဆက်လက်ခံယူနေရတယ်လို့ပြောပါတယ်။သူတို့ကိုအပြင်လူနာဖြစ်ကူတာပေးနေကြောင်းပင်တဂွန်ပြောခွင့်ရဂျိုနသန်ဟော့ဖ်မန်ကပြောကြားလိုက်ပြီးဒုံးကျည်တန်ကြောင့်ထိခိုက်ဒဏ်ရာသူအရေးအတွက်ဟာပြောင်းကောင်းပြောင်းသွားနိုင်တယ်လို့ဆိုပါတယ်။ဒါဟာအပေါ်ယံကြောသိရှိထားတဲ့အခြေအနေသာဖြစ်ပြီးအုံနောက်ထိခိုက်တဲ့ဝေဒနာလက္ခဏာတွေဟာချက်ချင်းပေါ်မလာတဲ့ကြောင်းလည်းသူကပြောပါတယ်။အီရန်နိုင်ငံမှာရှိတဲ့အာဆတ်လီတာအခြေစားစခန်းကိုဇန်နဝါရီလ10ရက်နေ့မှာအီရန်ရဲ့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခံရခြင်းကြောင့်ထိခိုက်ဒဏ်ရာသူမရှိဘူးလို့အမေရိကန်အရာရှိတွေကအစောပိုင်းမှာပြောကြားထားကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်တွင်မှာတော့ဥကောင်းထိခိုက်ပြီးသတိမရတဲ့ရောဂါလက္ခဏာခံစားရသူ11ဦးရှိခဲ့ကြောင်းအမေရိကန်ကာကွယ်ရေးဌာနအရာရှိတွေကပြောကြားခဲ့ပါတယ်
။အီရန်နိုင်ငံဘက်ဂရက်မြို့လယ်ကောင်ကယင်းနေ့တခုမှာတောက်ကြနေကလူထောင်ပေါင်းများစွာစုဝေးပြီးအမေရိကန်စန့်ကျင်ရေးဆန္ဒပြချီတက်ကြပါတယ်။မီလီယံမန်ချီတက်ပွဲလို့အမည်ပေးထားတဲ့ဆန္ဒပြပွဲမှာပါဝင်သူတွေဟာအီရန်လမ်းတွေကိုကင်ဆောင်ပြီးအမေရိကန်အလိုမရှိဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ကြပါတယ်။ယူရမတ်ရှိတဲ့အမေရိကန်တပ်ဖွဲ့တွေထွက်ခွာတာဒါမှမဟုတ်မောင်းထိုးပြစ်တာကိုမြင်တွေ့ကျင်ကြတဲ့သူတို့ရဲ့စံတော်ကိုအထိမ်းအမှန်ပြုတဲ့အဖြူရောင်အဝတ်အစားကိုလူအတော်များများကဝတ်ထားပါတယ်။ကျူးကျော်သူတွေထွက်သွားတာကျွန်တော်တို့မြင်နေပါတယ်။သူတို့ထွက်သွားအောင်နိုင်ငံရေးသမားတွေကမလုပ်ဘူးဆိုရင်စစ်တပ်ကလုပ်ပါလိမ့်မယ်လို့ဆန္ဒပြပွဲမှာပါဝင်သူတူဖြစ်တဲ့ Riot ကပြောပါတယ်။ယူရနိုင်ငံကအချိန်ဝါကြီးမှဆုံးတံမှုဖြစ်သူ Qassem Soleimani ကိုအမေရိကန်တပ်ဖွဲ့တွေကလုံခြံတပ်ဖြတ်လိုက်ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေကမောင်းထိုးပြစ်တောင်းဆိုဖို့ထင်ရှားတဲ့ရှီးယားဘာသာရေးကောင်းဆောင်မုတ်တာဒါအယ်ဆာရာကမီလီယံမန်ချီတပွဲလို့ဖို့နှိုးဆော်ထားတာဖြစ်ပါတယ်။ဆိုလီမနီတည်ဆုံသွားပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေအီရတ်ကနေထွက်သွားဖို့တောင်းဆိုတဲ့စွန့်ဘက်ချက်တရားကိုအီရတ်လွတ်တော်မှာလူများစုဖြစ်တဲ့ရှီးယားနိုင်ငံရေးသမားတွေကချမှတ်ခဲ့ပြီးမြေဆွန်နီနဲ့ကတ်နိုင်ငံရေးသမားတွေကတော့အထောက်ခံလည်းမပေးခဲ့ကြပါဘူး
။တရေသားဖြတ်ချက်မှုကိုဆန့်ကျင်သူထောင်ပေါင်းများစွာဟာတောက်ချန်နေကဝါရှင်တန်ဒီစီမြို့မှာဆူဝေးချီတက်ခဲ့ကြတာမှာသမ္မတဒေါ်နယ်ထရမ့်လည်းတက်ရောက်မင်းကွန်းပြောကြားခဲ့ပါတယ်။ဒါဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတအုပ်အနေနဲ့ဒီသတိထားဖျက်ချရေးဆိုင်ရာလှုပ်ရှားမှု March for Life ဆိုတဲ့ခြေတက်ဆန္ဒပြပွဲမှာပထမဆုံးကြိမ်တက်ရောက်စကားပြောကြားခြင်းလည်းဖြစ်ပါတယ်။သူ့အနေနဲ့ဒီခြေတက်ဆန္ဒပြပွဲမှာတက်ရောက်စကားပြောကြားမယ်အကြောင်းသမ္မတထရမ့်ကဗုဒ္ဓဟူးနေ့မှာကလေးက Twitter ကနေပြောကြားထားခဲ့တာပါ။ကိုယ်ဆောင်မိခင်နေအနေနဲ့လွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတဲ့အယူအဆကိုထောက်ခံတဲ့ Pro-Choice ကိုထောက်ခံသူဖြစ်ကြောင်းအစောပိုင်းကပြောထားခဲ့ပူးတဲ့သမ္မတထရမ့်ဟာအခုအချိန်မှာ ဘလုံနီးနဲ့ဖြစ်ဖြစ်ကိုဝန်ဖျက်ချမှာကိုကန့်ကွက်တဲ့သူတွေနဲ့အတူပူပေါင်းရပ်တည်လိုက်ကြောင်းပြသလိုက်တာဖြစ်ပါတယ်။ဒါဟာသူ့ကိုရာထူးကဖြုတ်ချရေးအောက်လွတ်တော်ကတရားဆွဲဆိုထားတဲ့အမှုနှစ်ခုကိုအထက်လွတ်တော်မှာကြားနာဆစ်ဆင်းနေတဲ့အချိန်တမရထွန်းကဒီချီတက်ဆန္ဒပြပွဲမှာတက်ရောက်စကားပြောကြားခဲ့တာလည်းဖြစ်ပါတယ်။ဒရေတာဖျက်ချမှုကိုစန့်ချင်တဲ့နိုင်ငံရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Susan B. Anthony List ကလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတမရနဲ့ Republican Party ဝင်တွေကိုအမေရိကန်ဒေါ်လာ52တန်းလှူမယ်လို့ပြောကြားပြီးနောက်တနေ့မှာသူဒီချီတက်ပွဲမှာစကားပြောမယ်လို့တမရထွန်းကကြေညာခဲ့တာပါ။တေဒါဖြတ်ချမှုကိုစန့်ကျင်သူအများစုဟာခရီးယံဘာသာဝင်ဘာသာရေးကန့်ရှိုင်းသူတွေဖြစ်ပြီး Republican Party ကိုထောက်ခံသူတွေများပါတယ်
။ Australia မှာတော်မီလောင်ရာကိုသွားပြီးကူညီငိမ့်သက်ပြီးမိသက်လေရင်တက်ကြလို့တည်ဆုံသွားတဲ့ American မိသက်သမား3ဦးဟာဘဲသူဘဲဝါရီဆိုတာကိုသူတို့အလုပ်လုပ်နေတဲ့ company ကထုတ်ပြန်ကြေညာပါတယ်။ Tata Rene က C130 ဟာဂျူလီလေရင်တက်ကြပြီးတည်ဆုံသွားသူတွေဟာ Modena ပြည်နယ်ကအသက်40နှစ်အရွယ်မိသက်ဗိုလ်ကြီး Ian Macbeth, Arizona ပြည်နယ်ကအသက်42နှစ်အရွယ်ဒွဲဘက်လေရင်မူ Paul Hudson နဲ့Florida ဒီနယ်ကအသက်43နှစ်အရွယ်လေယာဉ်ကြီးနေရ Rick DeMorgan တို့ဖြစ်တယ်လို့သူတို့အလုပ်လုပ်နေတဲ့ကနေဒါခြေဆိုင် Cousin Aviation ကုမ္ပဏီရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ Australia နိုင်ငံမှာ2019ခုနှစ်ဇွန်လကတည်းကတော်မီတွေလောင်းနေတာဖြစ်ပြီးအကြီးအကျယ်ပျက်စီးဆုံးဆုံးထားပြီးဖြစ်ပါတယ်။ South Africa ကလည်း Canberra လေဆိပ်နားမှာတော်မီလောင်းလာကြောင်းလေဆိပ်ကိုခဏပိတ်ပစ်ခဲ့ရပြီးမြို့တောင်ပိုင်းမှာနေတဲ့သူတွေဘေးလွတ်ရာရှောင်ခဲ့ကြရပါသေးတယ်။ဒါကြီးအတော်ကြာပြီးနောက်မှာလေဆိပ်ကိုပြန်ဖွင့်ခဲ့ပါတယ်ခင်ဗျာ။
စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးခဲ့တာပါအခုသတင်းဆောင်မတွေစက်တိုက်နှาศင်ကြရမှာမယ် ICJ နိုင်ငံကြရတရားရုံးရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကကြိုဆိုလိုက်ပြီးဆုံးဖြတ်ချက်တွေအကောင့်တွေဖော်ရမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်။ကိုညံဝဲအောင်ကဆက်ပြီးတင်ပြပေးတော့ပါမယ်ခင်ဗျာ
။ရိုဟင်ညာတွေလူမျိုးတွုံးတုတ်တင်ဖယ်ရှားခံရမယ့်ဖြစ်နိုင်ခြေတွေရှိတာကြောင့်ဒီအခြေအနေကနေအကာအကွယ်ရဖို့ ICJ နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံ OHCHR ပြောခွင့်ရဖို့ကို Miss Liz Truser ကပြောဆိုလိုက်ပါတယ
်။ We welcome the order by the International Court of Justice.that Myanmar must take all measures within its power
ဒီမှာနိုင်ငံအနေနဲ့သူလုံးပိုင်ခွင့်အာဏာတဲကနေပြီးတော့အရေးယူဆောင်ရွက်မှုအားလုံးကိုလုပ်ရမယ်ဆိုရဲ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကျမတို့ကြိုဆိုပါတယ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးဆိုင်ရာသဘောတူစာချုပ်အပိုက်နှစ်မှာပါတဲ့ဂျားကာလအရေးယူဆောင်ရွက်ချက်တွေနဲ့အနာဂတ်ကာလမှာရိုဟင်ဂျာတွေရင်ဆိုင်ရဖွယ်ရှိတဲ့လူမျိုးတုံးတပ်ဖြတ်မှုကိုအကာအကွယ်ပေးသွားဖို့လိုပါတယ်
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလရုံးမှာဇန်နဝါရီ24ရက်နေ့သတင်းထောက်အနေနဲ့တွေ့ဆုံခြင်းမှာထရိုဆဲကအဲ့လိုပြောဆိုလိုက်တာပါလူအခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘတ်ရှ်လက်ကလည်း2016ဆက်ကွန်ခုနှစ်တည်တုန်းကရိုဟင်ဂျာတွေဟာအကြမ်းဖက်မှုတွေကိုအကြိမ်ကြိမ်တွေ့ကြုံခံစားခဲ့ရတာကိုသူအနေနဲ့အထူးစိုးရိမ်မိတယ်ဆိုတာထပ်ခါတလဲလဲပြောဆိုခဲ့ကြောင်းလစ်ထရိုဆဲကပြောပါတယ်ဒါကြောင့် ICJ ရဲ့အဆုံးမြတ်ချက်ကိုမြန်မာအစိုးရကလိုက်နာအကောင်အထည်ဖော်ဖို့လူအခွင့်အရေးမဟာမင်းကြီးယုံကတောင်းဆိုလိုက်ပါတယ
် The UN Human Rights Office calls on Myanmar to immediately and unconditionally implement them in full
လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ပါလိုက်နာဆောင်ရွက်ရမယ့်အချက်တွေအတိုင်းမြန်မာနိုင်ငံကချွင်းချက်မရှိချစ်ချင်းတာဝန်ယူလှုပ်ဆောင်ဖို့ကိုလည်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကတိုက်တွန်းပါတယ
်ရိုဟင်ညာလူခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ ICJ ဆုံးဖြတ်ချက်ကိုလိုက်နာဆောင်ရွက်ပါမယ်လို့အခုထိအတိအကျပြောမထားသေးပါဘူး ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာနိုင်ငံတကာဥပဒေတွေအရမလိုက်နာဘဲနေလို့မရတဲ့အချက်တွေဖြစ်တယ်လို့ Trosel ကဆိုပါတယ်ရိုဟင်ဂျာတွေကိုတပ်ဖြတ်တာနဲ့အပြင်းထန်ဖိနှိပ်တာတွေအတွက်လူမျိုးတွုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာတာဝန်ရှိတယ်ဆိုတာကိုတရားစီရင်အရဆုံးဖြတ်နိုင်စေမဲ့လမ်းကြောင်းပွင့်သွားတာကသိအရေးပါတယ်လို့ OHCHR ပြောခွင့်ရကပြောပါတယ်
Alongside other international investigative and accountability processes that are likewise ongoing, we urge the authorities of Myanmar to
တခြားနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေတာဝန်ခံမှုရှိတဲ့လုပ်ငန်းရှင်တွေလိုပဲမြန်မာဆွေရကလည်းလိုအပ်တဲ့စုံစမ်းစစ်ဆေးမှုအားလုံးမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပါလို့ကျမတို့တောင်းဆိုပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေငြင်းချမ်းစွာနဲ့ဂုဏ်သိက္ခာရှိစွာနေထိုင်နိုင်ဖို့ထိရောက်တက်ကြွတဲ့လှုပ်ဆောင်ချက်တွေလှုပ်ဆောင်ဖို့လိုပြီးတော့သူတို့ရဲ့လူခွေရေးကိုအပြည့်အဝခံစားရအောင်ဖော်ဆောင်ပေးဖို့လိုပါတယ်
။ ICJ တရားရုံးကဆုံးဖြတ်ချက်ချရတဲ့အကြောင်းရင်းတွေကိုကြည့်ရင် ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့အချက်အလက်ရှာဖွေရေး FFM အဖွဲ့ရဲ့အစီရင်ခံစာကိုအကြိမ်ကြိမ်ရည်ညွှန်းထားသလိုကုလအထွေထွေညီလာခံကရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုပါရည်ညွှန်းထားတာတွေ့ရလိမ့်မယ်လို့ပြောခွင့်ရသူဆက်ကထောက်ပြပါတယ်။ဒါအပြင်ဆယ်စုနှစ်ပေါင်းများစွာကြာလာပြီဖြစ်တဲ့ပဋိပက္ခအတွင်းအခြားတိုင်းသားတွေအပေါ်မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်ခဲ့တာတွေကို FFM အဖွဲ့အစီရင်ခံစာမှာဖော်ပြခဲ့တယ်လို့သူဆဲကပြောပါတယ်အဲ့လိုချိုးပေါမှုတွေအတွက်အပြစ်ကင်းလုပ်ခွင့်ရနေသူတွေရဲ့ကိစ္စကိုကင်တွေဖြေရှင်းရေးဟာမြန်မာနိုင်ငံကလူပုဂ္ဂိုလ်အလုံးအတွက်ရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့ထိရောက်တဲ့တရားစီရင်ရေးအနာဂတ်တစ်ခုပေါ်ပေါက်လာစေဖို့မရှိမဖြစ်လိုအပ်တယ်လို့ OACHR ပြောခွင့်ရသူဆဲကပြောပါတယ်ခင်ဗျာ
သောရရှင်များရှင်မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ICC နိုင်ငံတကာတရားရုံးကကြားပြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါပြီ ICC ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လားရိုဟင်ဂျာတွေအပေါ်လူမျိုးတုံးအောင်ရှင်းလင်းဖို့ရွယ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကတရားလိုလှုပ်ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပြုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့တိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရစေ
။ VOA American အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။တိုက်ရိုက်လေးလိုက်ဆွေးနွေးခွင့်အစီအစဉ်တွေမှာလည်းပါဝင်ဆွေးနွေးပါလို့ဖိတ်ခေါ်ပါရစေခင်ဗျာ။အခုတော့အိန္ဒိယမြန်မာနိုင်ငံဆိုင်ရာသတင်းတော်တပုတ်ကိုဆက်လက်နားဆင်ရပါမယ်။အိန္ဒိယဆွေးရနဲ့မြန်မာဆွေးရတို့ကြားဆယ်နှစ်ကြာပူးပေါင်းအကောင့်ထဲပေါ်လာခဲ့တဲ့ကလဒံမြစ်ကြောင်းစီမံကိန်းထဲမှာပါတဲ့စစ်တွေစိတ်ကန်းကိုလာမယ့် February လမှာလုပ်ငန်းတွေစတင်တော့မှာဖြစ်ပါတယ်။စီမံကိန်းဟာရခိုင်ဒေသခံတွေအတွက်တကယ်ပဲအကျိုးရှိပါသလား။ရခိုင်ပြည်နယ်ကလွတ်တော်အမတ်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့သဘောထားကို VOA သတင်းတော်ကိုတက်နိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။တိကျတဲ့ဆိုရလက်ထက်ကလေးကကောင်ထေဖို့ဆောင်ရွက်လာတဲ့ကလဒံမြစ်ကြောင်းစီမံကိန်းခြေကတစ်ခုဖြစ်တဲ့စစ်တွေစိတ်ကန်းကိုလာမယ့် February လမှာစတင်လေပတ်တော်မှာလေးဖြစ်ပါတယ်။နိုင်ငံတဖို့တူလက်မှတ်ရေးထိုးထားတဲ့နားလည်မှုဆက်ရှင်လာထဲမှာတော့စစ်တွေစိတ်ကန်းလုပ်ငန်းလေပတ်ရေးကိုအိန္ဒိယဘက်ကကြီးကြပ်ဆောင်ရွက်တော့မှာဖြစ်ပါတယ်။ဒါကြောင့်ဒီစီမံကိန်းနဲ့ပတ်သက်ပြီးဒေသခံပြည်သူတွေဘလောက်အကျိုးရှိမလဲဆိုတာကိုပြောရခက်တယ်လို့အစိုးရအနေနဲ့လည်းစီမံကိန်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုအားနည်းတယ်လို့ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှကပြောပါတယ
်။ဒါတော့အစိုးရဘက်ကလိုအပ်တာပေါ့လေ။လုပ်ပြီးဆိုရင်တော့ဒီလုပ်ငန်းတစ်ခုအပေါ်မှာကိုယ်တိုင်သာအတွက်ဒီအားသာချက်ဘယ်လိုရှိမလဲ။အားနည်းချက်ဘယ်လိုရှိမလဲ။ဒီအပေါ်မှာအစိုးရကစီမံတင်တာဒီလိုစီမံခန့်ခွဲမှုဆိုတာဆိုရလို့ပဲဒါနဲ့ပတ်သက်လို့တော့အားရကျင်တဲ့ဟိုတော့သိမကောင်းပါဘူးလုံငန်းဆောင်ရွက်တာနှိကွေးတယ်အိန္ဒိယဘက်ကလည်းနှိကွေးတယ်လို့ဒီအစိုးရဘက်ကလည်းတုံ့ပြန်မှုတွေအားနည်းဒါကပွင့်လင်းနေတာမျိုးတော့ရှိတဲ့သလားမရှိလို့ပြောလို့ရတယ်အဲအကြောင်းကတော့ဘာကြောင့်လို့တော့ပြောဖို့ကတော့ဒါတုံ့ပြန်လုံသိလုံထိုက်တယ်ဆိုတာကိုတခါတလေလူတွေဟာဘယ်လိုပြောမလဲအဲမင်းလည်းနေကြတယ်ဒါလုံသိလုံထိုက်တယ်ဒီနေရာမှာဒီလိုလုပ်ရင်ဒီသူကဒီလိုရှားပြတဲ့နေဆိုတာတခါတလေလူတွေဟာဒီတော့ဘယ်မှာဆိုင်ကြဘူးအဲ့လိုရှင်နေတော့မှာခက်ခဲတွေဖြစ်တတ်တယ်ဘယ်သူဘက်ကတော့ဒီစက္ကန့်ရဲ့အဓိကလူတွေဆိုတာသူတို့ရဲ့အိန္ဒိယနိုင်ငံအကျိုးစီးပွားအတွက်ဒီရခိုင်ပြည်သူတွေဒီကဒေသခံတွေအကျိုးအတွက်ပြောပို့ပြီးတော့လောက်တာလို့ပဲသူတို့ကပြောတယ်သူတို့အကျိုးစီးပွားဟာအဓိကမဟုတ်ဘူးလို့တော့သူတို့ပြောတယ်ဒါကသူတို့အပြောစကားပဲ
ရခိုင်ပြည်နယ်မှာလှုပ်တဲ့စီမံကိန်းတိုင်းဟာအစိုးရရှင်သဘောတူညီပြီးလှုပ်ဆောင်နေကြတာဖြစ်ပြီးဒေသခံတွေမသိလိုက်တာများတယ်လို့အမျိုးသားလက်တော်အမတ်ဦးခင်မောင်လာကပြောပါတယ်
။ဒီကိစ္စပွင့်လင်းနေတာမရှိဘူးလို့ရခိုင်ပြည်မှာလှုပ်တဲ့စီမံကိန်းတွေကဒေသခံသိရင်ပွင့်လင်းနေမသိရခဲ့ဘူး။ဟိုကြောက်ချူစီမံကိန်းတွေဒီကြွေးကလကစီမံကိန်းတွေဒီကြွေးပွင့်လင်းစစ်မှုစုစီမံကိန်းတွေဒီကြွေးပွင့်လင်းနေတာမှမအားနည်းအားနည်းဆိုတော့အကုန်လုံးကဒီဆိုရကပဲအကုန်လုံးစီမံခန့်ခွဲတွေဆိုတော့ဒီကကဒေသခံတွေကမတိရမလဲပါတယ်။ဟောပုံမြင့်တာမျိုးရှိဖို့လို့ဒီအဲဒီလူကြီးနဲ့ဒီသတင်းကြတဲ့ကိုသတင်းကြီးထုတ်ပြဖို့ပြည်နယ်ဆွေးနွေးမြင်နေလို့သူတို့ကလည်းသတင်းရရှိမှုနေမှလို့ဆိုတယ်။ဒီလူတွေက
India Suya Pagaro, DC Mangeha, Yakind Dida Kenway, Juicy Water, Diga Luxongara, Lopiosu Tabeme, Rakandina Machida Dida Kenway, Sibo Longan Shinago, Tibi Shapjara Mashibulo, Sidu Muniga, Sibo Longan Shin to Ukide, Ukimongiga, Piovare.
Ah, Sua Bega Diamond Aro Machine. General Dipine, Sua, Yobura, Conger, Lina, Nelochi, Mikene. Any there are, the India say gang Puna Lucy, eh? ဒီအိန္ဒိယစိတ်ကံကိုဒီဘက်ကစီးပွားရေးသမားတွေနဲ့တော့ကုန်ထုတ်လုပ်တဲ့လူတွေပေါ့လေသူတို့ရဲ့အကျိုးခံစားခွင့်အတွက်ဒီစိတ်ကံကိုအသုံးပုံပြုနိုင်တဲ့ကုန်စည်ထုတ်လုပ်မှုပေါ့နော်အဲ့ဒီအပိုင်းတွေကိုအခုတည်းကလက်တင်ထားနေတယ်ဆိုတဲ့ဥပမာဆိုတော့ဒီနေဆိုရဦးတော့သွေးနေဦးတယ်ဒါပေမဲ့လို့အစိုးရကဒီကုန်ထုတ်လုပ်မှုအပိုင်းအထူးသဖြင့်စံစဘာထုတ်လုပ်မှုအပိုင်းပေါ့နော်အာဒီ
ในด้วยนั่นน่ะจูซีกว่าพี่อ๋องลูกเป็นไหนเนี่ยนี่ทารอชีดาบอดีแต่ในลูกที่เกิดสันเทเดอร์นี่ทาเชนี่ท่านยังอีด้วยไอ้ที่ไปในปัจจุบันที่ที่ที่ยาวๆไม่เห็นปีละก็รอหัวแม่ตัวหัวที่แม่ที่เนี่ยตัวขึ้นมาอยู่ได้ปีอายุได้ปีลูกดาวรอมาด้วยกันยาว
အခုကလဒန်စီမံကိန်းမှာပါဝင်တဲ့စစ်တေစကန်ကိုလွှတ်ဆောင်နေတာနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဒေသခံတို့အတိမပေးသလိုစီမံကိန်းကြောင့်ပျက်စီးသွားမယ့်ကျန်းမာရေးလူမှုရေးတဘာဝပတ်ဝန်းကျင်နဲ့ပတ်သက်တာတွေကိုအစိုးရကဘယ်လိုလုပ်ထားတယ်ဆိုတာကိုရှင်းပြတာလည်းမရှိဘူးလို့ဝန်လဲဖောင်ဒေးရှင်းဒါရိုက်တာကိုခိုင်ကောင်းဆန်ကပြောပါတယ
်ဟိုတကယ်တမ်းကတော့ဒီဒေသခံတွေကိုအတိပေးဖို့ဟိုထားပေါ်လေအတိပေးတာမရှိတဲ့ပြင်ကို CSO လို့ပြောတဲ့ရဖက်ပွေးစည်းတွေကြောင့်တောင်မှအတိမပေးဘူးအစိုးရကလည်းဟိုငါတို့နဲ့ပြီးပြီးတယ်ဆိုတဲ့ဟာမျိုးပေါ့လေဒါကအာဏာရှင်ဆိုရလို့ပဲဖြစ်နေတာပေါ့တကယ်တမ်းပြောရင်တော့ဒီနိုင်ငံတကာကတာထိုင်ထားတဲ့အရာတွေရှိပါတယ်ဟိုဂျိုတင်ပြီးပေးရမှာပေါ့ FBIC လိုမျိုးတွေအဲနောက်စီမံကိန်းတစ်ခုလုပ်ပြီဆိုရင် EIA ပေါ့လေဒီတပါးသုံးဝင်ကြီးချိုးတက်ရောက်မှုဘယ်လောက်ရှိလဲလူမှုရေးချိုးတက်ရောက်မှုဘာလောက်ရှိလဲပေါ့ SIA ပေါ့အဲနောက်တစ်ခါဒီ HIA ပေါ့လေကျန်းမာရေးဆိုင်ရာချိုးတက်ရောက်မှုဘာတွေရှိလဲပေါ့
ရခိုင်ပြည်နယ်စစ်တွေမျိုးကနေအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုတိုက်ရိုက်ကုန်ကူးနိုင်တဲ့ကလဒန်မြေကြောင်းစီမံကိန်းကို2010ခုနှစ်ကစတင်ပြီးအမေရိကန်ဒေါ်လာ1500နီးပါးကုန်ကျခံပြီးတည်ဆောက်ထားတာလည်းဖြစ်ပါတယ်
။ကိုတက်နိုင်တင်ပြသွားတာပါ။အခုတော့တရုတ်နိုင်ငံတွင်းမှာဖြစ်ပွားနေတဲ့ကူးစက်ရောဂါဆိုင်ရာကျန်းမာရေးသတင်းလွှာကိုနားဆင်ကြရပါမယ်။တရုတ်နိုင်ငံအတွင်းအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးတဲ့ကူးစက်ခံရမှုတွေနဲ့အဲ့ဒီယောဂပိုးကြောင့်တည်ဆုံခဲ့ရသူအမှန်တကယ်အရေးအတွက်ဟာအခုသိရှိထားတဲ့အရေးအတွက်ထက်ပိုများနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။နောက်ဆုံးရထားတဲ့သတင်းချက်လက်တွေအရတည်ဆုံသူ26ဦးပါဝင်ယောဂကူးစက်ခံရမှုပေါင်း900နီးပါးရှိနေပါပြီ။ဂျနီဗာမြို့ WHO ဌာနချုပ်က VOA သတင်းတောက်အလီဇာရှလိန်သတင်းပေးပို့ထားတာကိုဆက်လက်ပြောပြပေးကြပါရခင်ဗျာ။အသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသစ်ကူးစက်ဖြစ်ပွားမှုအများစုနဲ့အသက်သေဆုံးရမှုအလုံးဟာတရုတ်နိုင်ငံအတွင်းမှာဖြစ်ခဲ့တာပါဒီရောဂါကူးစက်ခံရသူတွေကိုတွေ့ရှိတယ်လို့ကြေညာခဲ့တဲ့တခြားနိုင်ငံတွေကတော့အမေရိကန်ပါဝင်နိုင်ငံပေါင်း9နိုင်ငံအထိရှိသွားပြီဖြစ်ပါတယ်အဲ့ဒီနိုင်ငံတွေကလူနာတွေကတော့ရောဂါသိပ်မပြင်းထန်လို့အလုံးပြန်လည်တက်တာကောင်းမွန်လာနေကြပြီဖြစ်ပါတယ်တည်ဆုံးသူဦးရေနဲ့ယောဂကူးစက်ဖြစ်ပွားမှုအပေါ်မှာအခြေခံပြီးဒီကိုရိုနာဗိုင်းရပ်စ်ပိုးဘလောက်ကျဉ်းထန်မှုရှိတယ်လဲဆိုတာပြောဖို့စောလုံးနေသေးတယ်လို့ WHO ပြောခွင့်ရတရစ်ခ်ဒက်စရီဗစ်ကပြောပါတယ
် Because at the beginning of any outbreak you would focus more on a severe cases and you will have more of those
အခုလိုယောဂမျိုးစတွေ့တဲ့အချိန်မှာယောဂပြင်းပြင်းထန်ထန်ခံစားရတဲ့လူနာတွေပေါ်မှာပဲပိုပြီးဂရုတစိုက်ကြီးနေတတ်ကြပါတယ်အဲ့ဒီအချိန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးယောဂမပြင်းထန်သူတွေလည်းရှိနေနိုင်ပါတယ်။သူတို့တွေရဲ့အနေချင်းပဲဖျားရနာတာဖြစ်မယ်။ပြီးတော့ယောဂမစစ်ဆေးလိုက်ရပဲပြန်ကောင်းသွားနိုင်တာကြောင့်အဲ့ဒီလိုလူနာမျိုးတွေကိုကျွန်တော်တို့လွတ်သွားနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့အခုအနီးကပ်စောင့်ကြည့်တဲ့အထက်မှာယောဂမပြင်းထန်ပဲကူးစက်နေသူတွေကိုလည်းပိုပြီးတွေ့လာတာကိုများပါတယ
်။ WHO ရဲ့အရေးပေါ်ကျန်းမာရေးဌာနကဒါရိုက်တာဖြစ်သူ Michael Ryan ကညမိုးနီးယားနဲ့အလားတူတဲ့အခုဖြစ်ပေါ်နေတဲ့ယောဂတွေအတွက်ကုသထုံးတသက်မမှန်မရှိသေးဘူးလို့ပြောပါရယ
် There have been a number of compounds that have been used in the fight against coronavirus but
တရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရမှာအသုံးပြုတဲ့ drug pound ဆေးတွေကတော့တော်တော်များများရှိပါတယ်ဒါပေမဲ့အဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကိုကုသရမှာထိရောက်မှုရှိတယ်ဆိုပြီးတတ်မှတ်လက်ခံထားတဲ့ကုထုံးတော့မရှိပါဘူးအဲ့ဒီချက်ကတိတ်အရေးကြီးပါတယ် ဘလိုပဲဖြစ်ဖြစ်ဆေးဝါးတွေပေါ်ဆက်ပြီးဆေးကန်းနဲ့ဓာတ်ခွဲကန်းမှာဆန်းတက်လိုက်ရင်တော့အပြည့်ပေါ်မှာပါဒါကိုပဲကျွန်တော်တို့အလေးထားလုပ်ဆောင်နေပါတယ်ကုထုံးတွေရှာဖွေဖော်ထုတ်ပြီးဆေးဝါးအစ်တွေနဲ့ဆန်းတက်ဖို့အခွင့်အရေးရလာမှာပါ
ကြတာပရင်းလေးကကျင်းပခဲ့တဲ့ WHO ကျွမ်းကျင်သူများကော်မတီကတော့ကိုရိုနာဗိုင်းရပ်စ်ပိုးရောဂါကူးစက်ပြန့်ပွားမှုကိုကမ္ဘာတဝန်းအရေးပေါ်အခြေအနေအဖြစ်မကြေညာသေးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီရောဂါဟာတရုတ်နိုင်ငံအတွင်းအရေးပေါ်အခြေအနေဖြစ်ပေမဲ့ကမ္ဘာတဝန်းအရေးပေါ်အခြေအနေအဖြစ်ကြေညာဖို့တော့အချိန်မရောက်သေးဘူးလို့ WHO ညွှန်ကြားမှုချုပ်တက်ဒရိုစ်အဒနောမ်ဂဘရီယက်ဆစ်ကပြောပါတယ်။ဒါပေမဲ့ဒီယောဂါကူးစက်ပြပွားမှုအပေါ်မူတည်ပြီးလိုအပ်လာရင်တော့ WHO အရေးပေါ်စီဝေးနောက်တစ်ခုကျင်းပဖို့အစဉ်အသင့်ရှိနေကြောင်းလည်း WHO အကြီးအကဲကပြောသွားကြောင်းပါခင်ဗျာဒီ American သံမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင့်မတွေကိုမူလအပေါ်မပြတ်မအီတန်စင်ကကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
။ ICJ နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံပေါ်မှာဘယ်လိုတရားမှုရှိတယ်လဲဆိုတဲ့ကောင်းစဉ်နဲ့ Champa Patel ရေးသားထားတဲ့စောင့်မကို chathamhouse.org မှာဖတ်ရပါတယ်။ရွှေဉာရီလူမျိုးပြုံးတီအောင်လို့လှုပ်တဲ့လှုပ်ရက်တွေကနေပြီးတော့အကာအကွယ်ပေးဖို့မြန်မာနိုင်ငံကို ICJ နိုင်ငံတကာတရားရုံးကအမိန့်ချလိုက်တာကိုကြည့်ရင်ဂမ်ဘီယာလိုနိုင်ငံဘလောက်ပဲငယ်ပါစေနိုင်ငံတကာဥပဒေကိုချိုးဖောက်မှုကိုတားမြစ်ဖို့လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသလိုက်တာပဲလို့ဆောင်းမရှင်ကအာပါတရာချီးကျူးထားပါတယ်မြန်မာအာဏာပိုင်တွေကလူမျိုးတုံးတက်ဖြတ်မှုရည်ရွယ်ချက်နဲ့ကျူးလွန်မှုတွေရှိခဲ့သလားဆိုတဲ့ပေါ်မှာတော့ ICJ ကဆုံးဖြတ်နိုင်ဖို့အချိန်အတော်ကြာယူပြီးတော့လှုပ်ဆောင်ရမှာဖြစ်ပေမဲ့လည်းလက်တတော်မှာတော့အခြေအနေတွေပိုဆိုးမသွားအောင်လို့ရွှေငြာတွေကိုအကာအကွယ်ပေးဖို့ကျူးလွန်သူတွေကိုအရေးယူနိုင်ဖို့အတွက်ကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကတက်သေးထောက်ထားတွေကိုမပြတ်မပြတ်အောင်ထိန်းသိမ်းထားဖို့စသဖြင့် ICJ ကကြားဖြတ်ဆောင်ရမယ့်အချက်တွေကိုအမိန့်ချမှတ်ခဲ့ပါတယ်မြန်မာဆွေရကတော့နိုင်ငံတကာကဝေဖန်ချက်တွေကိုညှင်းဆိုနေသလို ICJ ရဲ့အမိန့်ကိုလိုက်နာဆောင်ရွက်ပါမလားဆိုပြီးတော့လဲဆောင်းမရှင်ကမေးခွန်းထုတ်ထားပါတယ်တကယ်လို့မြန်မာဘက်ကမလိုက်နာရင်အရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချရတော့မှာဖြစ်ပါတယ်ဒါပေမဲ့လေဒါကတိတ်ပြီးတော့ဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ဘူးလို့ဆိုပါတယ်မြန်မာနိုင်ငံထဲမှာစီးပွားရေးအကျိုးအမြတ်ရှိနေတဲ့တရုတ်ကဂျားဝင်ပြီးတော့မြန်မာကိုအရေးယူဖို့ထောက်ခံမှာမဟုတ်ဘူးလို့ရေးသားထားတာကိုဖတ်ရပါတယ်ရှင် ICJ နိုင်ငံတကာတရားရုံးကချမှတ်ထားတဲ့အမိန့်တွေကိုမြန်မာဘက်ကမလိုက်နိုင်ရင်ဘာဆက်ဖြစ်မလဲဆိုတဲ့ကောင်းစင်နဲ့ Joe Cochran ညှိတာထားတဲ့ဆောင်းပါးကိုတော့ scmp.com မှာဖတ်ရပါတယ် ICJ ရဲ့အမိန့်ကိုလိုက်နာမဲ့အစားကျူးလွန်ခဲ့တဲ့ကိစ္စတွေကိုမြန်မာဘက်ကဖုံးကွယ်ထားပြီးတော့ Ranger တွေပေါ်မှာလက်စားချေတိုက်ခိုက်တာမျိုးဖြစ်လာမှာကိုစိုးရိမ်နေလို့ဆောင်းပါးရှင်ကဆိုပါတယ်ICJ ကကြီးညာထားတဲ့အချက်တွေကိုမလိုက်နာဘဲနဲ့လူမျိုးတုံးတက်ဖြစ်မှုကျူးလွန်နေဆိုတဲ့တက်တည်ထောက်တာမရှိဘူးဆိုပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရကဆက်ပြီးတော့ညှင်းဆုံနေမယ်ဆိုရင်ရောဘယ်လိုလုပ်မလဲ။ဘာဆက်ဖြစ်မလဲလို့မေးခွန်းထုတ်ထားတာပါ။တရားသူကြီးတွေတညီတညွတ်တည်းချမှတ်ထားတဲ့တရားရုံးအမိန့်ကိုဆန့်ကျင်ပြီးတော့မြန်မာဘက်ကမလိုက်နာဘူးဆိုရင်တော့မြန်မာအတွက်ကောင်းကျိုးလုံးဝရှိမှာမဟုတ်ဘူးလို့နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူပရိယာပီလာယီကိုကိုးကားဖော်ပြထားပါတယ်။အာဆီယံနိုင်ငံတွေကမူဆင်အများစုရှိတဲ့မလေးရှားနိုင်ငံကတော့ ICJ ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတာပါကြီးလေးတဲ့ရာဆွဲမှုတွေကျူးလွန်တာတွေရှိတဲ့အကြောင်းဒေါအောင်ဆန်းစုကြည်အစိုးရကနောက်ဆုံးမှအတိအမှတ်ပြုထားပေမဲ့ဒီမျိုးတုံးတက်ဖြတ်မှုကျူးလွန်နေဆိုတဲ့အချက်ကိုတော့ဆက်ပြီးတော့ညင်းနေစေလို့ထောက်ပြထားပါတယ် ICJ ရဲ့အမိန့်ကိုမြန်မာဘက်ကတကယ်လိုက်နာမလားမလိုက်နာဘူးလားဆိုတာကိုတော့ဆက်ပြီးတော့စောင့်ကြည့်ရအောင်မယ်လို့ရေးသားထားတာကိုဖတ်ရပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်သာမြင်တာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတောတာရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ View American အတန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုတဆောင်တဲ့ American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာလည်းအခုလိုနားဆင်ရမှာဖြစ်ပါတယ်ဒီလိုအစီအစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရအောင်ပါခင်ဗျာ
ခုလိုမျိုးလူကုန်ကူးခံရတဲ့တချို့အမျိုးသမီးတွေအများစုက KIA ထုံးချုပ်တဲ့နေမြေတွေကဖြစ်ကြတယ်အဲ့ဒါကြောင့်မလို့မြန်မာဘက်ကပေါ့နော်ဒီလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့စီရင်စရာအတိအကျမရှိဘူးပေါ့နော် KIA ထိန်းချုပ်တဲ့ဒေသကနေပြမလို့အမျိုးသမီးအများစုကဘာလို့လူကုန်ကူးခံကြရလဲ
ကျမတို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတီးဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေတီးလွင်းစစ်ပြန်စဖြစ်လာတဲ့အချိန်မျိုးကျမတို့ပြန်သွားကြည့်ရလိမ့်မယ်ရှင်အဲ2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှိတောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲဆက်ဖြစ်လာတဲ့အခါမှာအနည်းဆုံးဆုံးနေရာကိုပြေးတဲ့အချိန်မှာသူတို့ကဒီ KIO KIA ထိန်းချုပ်တဲ့အနေနဲ့ကအနည်းဆုံးဆုံးဖြစ်ပြီးတော့မှသူတို့အတွက်ကလည်းမြေပေါင်းများစွာဒီတိုင်းဒေသနဲ့ကိုင်အခွင့်အရေးကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့အခါကျတော့သူတို့အဲ့ဒီတိုင်းဒေသနဲ့ကိုင်တွေဒီအုပ်ချုပ်တဲ့နေမျိုးထွက်ပြေးတယ်။ဘာကြောင့်လဲဆိုတော့သူတို့ကအစိုးရအုပ်ချုပ်တဲ့ဒေသကိုမထွက်ပြေးရတော့သူတို့ကလည်းမြေပေါင်းများစွာခံခဲ့ရတဲ့ဒီဖိတ်တုံတွေရှိတဲ့အခါကျတော့သူတို့ကကြောက်ပြီးတော့မှဒီတရုတ်ပြည်နဲ့ပုံပြီးနေတဲ့နေရာကိုထွက်ပြေးတယ်။နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းဒေသလူနည်းစုအနေနဲ့ကချင်တွေရှိတယ်။အဲ့တော့တချို့ကျန်ဒီနယ်ဖြစ်တော်ပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မလို့ထွက်ပြေးသလဲဆိုတော့သူတို့နဲ့နီးစပ်တဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ်။ Human Rights Watch ပြောတဲ့အခါလည်းအများကြီးထင်နိုင်တယ်ဘာကြောင့်မလို့လဲဆိုတော့တိုင်းဒေသလက်နက်ကိုင်ဒေသအုပ်ချုပ်တဲ့ဒေသမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အချက်အလက်တော်တော်များများမှာသူမြန်မာအစိုးရဘက်ကနေမသိရရရှိရဒါပေမဲ့ကျွန်မသိတဲ့လောက်ကတော့တိုင်းဒေသနဲ့ကိုင်ဒေသတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုသူတို့ကသူတို့ရှင်းောက်ထားတာရှိတယ်။အဲ့ဒါတွေကိုလိုအပ်လို့သူတို့ဒီမြန်မာဆိုရဘက်ကိုလည်းပြန်ပြီးတော့မှဒီအချက်လက်ကိုပြန်ပြီးညဝေတယ်လို့ကျမတို့သိထားတယ်ဆင်။ဟုတ်ဒါပေမဲ့ခုနကဒီ Human Rights Watch ပြောသလိုပေါ့နော်။ဒီမျိုးသမီးတော်တော်များများကစစ်ဘေးကောင်ခန်းတွေမှာရှိနေတယ်။အဲ့ဒီစစ်ဘေးကောင်ခန်းတွေကလည်းအတိအကျလက်နက်ကိုင်အုပ်ချုပ်မှုနဲ့နေနေကြမှာပဲ။ရှိနေတဲ့အခါကျတော့အရေးအတွက်ကအဲ့ဒါပဲပုံများတယ်လို့ဖြစ်နေရပါတော့နော်ဟုတ
်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောက်စားခံရတဲ့ကချင်မျိုးသမီးအများစုကပฏิပက္ခဖြစ်ပွားရာဒေသကနေပြီးတော့အများဖြင့်ဒါကြတာပေါ့ဒါဖြစ်လို့ဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဥစုပြည့်ကျန်ခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လေဘူးကငွေရှာဖို့လိုတယ်ငွေရှာဖို့လိုတဲ့အခါမှာတရုတ်ပြည်မှာကြားစာကောင်းကောင်းရမယ်အဲ့လိုမျိုးဖျားယောင်းတွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်အဲ့ဒါလေမှန်တင်းတော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကြတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်လဲဆိုတော့တချို့များတော့ Africa Civilian ပေါ့နော်တီတူတွေအရှိတောင်ပိုင်းမှာနေတဲ့ဒီမမော်နဲ့နေတဲ့ area ဒီနားလုံးနဲ့နေတဲ့ area ကလူတွေကများတော့အချင်းလယ်သမားတွေဟုတ်တယ်ဒါပေမဲ့စစ်ဘေးဆောင်ဖြစ်လာပြီးတော့မှသူတို့ရဲ့လယ်တွေကိုပြန်မသွားနိုင်တဲ့အခါမှာတချို့ကတော့လက်နက်ကင်တွေဝင်နေအများစုကတော့သူကအုပ်ချုပ်နေနေဒေသဘက်ကိုပြန်သွားပြီးတော့မှလယ်ပိုင်ရာပိုင်နဲ့သူတွေရဲ့မြေမှာပြန်သွားပြီးတော့မှအလုသမားအနေနဲ့တွက်လက်တာမျိုးစစ်ဘေးဆောင်ခန်းကအမျိုးသားတော်များများနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာသူတို့ဒီလိုမျိုးပြောပါတယ်ရှင်များတို့အဖြစ်ကသူတို့တလားကိုနှစ်ပတ်သုံးပတ်အဲ့လိုမျိုးကြွားပြီးတော့မှလယ်နေတွေပိုင်တဲ့သူတွေရဲ့လယ်ထဲမှာကြွားပြီးတော့မှနေသားအနေနဲ့အလုပ်သွားလုပ်တာတွေရှိတယ်။ငပြောချန်တွေမှာကြွားလုပ်တာတွေရှိတယ်။ဒီစကားဆိုင်တဲ့နေရာတွေမှာအလုပ်သွားလုပ်တာရှိတယ်။အဲ့တော့များတော့အဖြစ်အိမ်မှာကြံခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်။အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတော့ရှိရပါတော့။အဲ့တော့အမျိုးသားတွေကများတော့အဖြစ်သူတို့မိသားစုတွေနဲ့အတူတူမရှိနေတာများတယ်။ဟုတ်ကဲ့
နောက်တစ်ချက်ကျွန်မသိချင်တာပေါ့နော် Human Rights Watch ရဲ့ကောင်စီကကလေးမွေးပြီးရင်ပြန်ကြည့်ရင်ပြန်လို့ရတယ်ဆိုတော့ Tiro kalim we be de kajaro, kachin yud medio, piangwe, tubesro. Elu mu, yonsa can be ro, kalim we be ro, pianjin, piansubro, pianguinare, a mutimidineo, estero, jongubala, jongulo shiloshin, throw ye twitch umono, pelu, throw kanzaya, le pelu piatamuri, lokia desrago, estero, make a bubala.
Okay, any hago, tomorrow they tell make a mushibare,
okay.
Bajamalo less ro, the dolly was saying that you're accountable, no, Bajamalo less ro. The talk kalim we be. ไปแม้บ่จังมาโลช่องนี่คนน่ะนิดดีตะยกดีมาตั้วพี่แล้วมาเป็นนี่นี่จ้าแล้วสรเอาจมารัวติขึ้นน่ะบ่โอเคไอ้นั้นแม้จมารัวลุ่นละเนี่ยอนุธมีฤดูเมยแหละだใบแม้จมาชนะก็รู้ตะยกชั้นสีเนี่ยเอ่ออภิเษกก็รอกวยจ้าแม้โลขึ้นมาเลยชั้นだใบแม้จมารัวตวยแค่อนุธมีฤดูทุกถ้าเตลก็เหมี่ยวละเดดูเนี่ยเปลี่ยนพี่เปลี่ยนไอ้เปลี่ยนชนะบ่เนาะเอ่อชิมิว เองเนี่ยบ่เนาะจม้ากะเลแลมวยไปปี้ๆจม้าเอ็งเปลี่ยนชนะบ่เนาะเอ่อชิมิวฤดูมีตาสุฤเนี่ยอภิเมมีกุมมันมาฤเนี่ยตวยชนะสุบิรมาตองสุเรขาจายเองตรัวเป้เปลี่ยนมั้ยเป้เปลี่ยนมั้ยสุบิรมาตรุเป้ไม่เปลี่ยนมั้ยเนี่ยตรุไอ้มาไว้ปกติลงนี่จะเลยไม้ใส่อ่ะจําทําหมู่เนี่ยเอ็งด้วยจําปัดหมู่ฤตรุจุละเนี่ยพี่เรามาดิอนุตมิฤส่วนเองอุมาเยสคั้นโหตรุโกไหลตั้วพี่เรามาจม้าลูกงูคันยาล่ะวะสุมาตะยกเยฤอยู ယ်ဆိုတဲ့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်ဒါပေမဲ့ကျမတို့တော်တော်များများကိုတွေးခဲ့တာကတော့ကလေးမွေးပြီးတာနဲ့ပြန်ခိုင်းမယ်ဆိုတဲ့အချက်လက်ကတော့ကျမဂျုံတွေးခဲ့ရတဲ့လောက်ကတော့မှန်ကန်မှုတိတ်မရှိပါဘူ
းဒီ Human Rights Watch ရဲ့အစီရင်ခံစာမှာပဲထပ်ပြီးထောက်ပြမစူးသူအစီရင်ခံစာပြုစုရမှာပြန်လွတ်လာတဲ့အမျိုးသမီး30ကျော်လောက်နဲ့ကိုတွေးဆမိ냔ပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်ဆိုအဲ့လိုပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံမင်းကြီးနေသလိုပြန်လွတ်လာအောင်ကြိုးစားကြလဲရှင
်အဲ့ဒါတော်တော်လေးစိတ်ဝင်စားချက်ကောင်းတယ်ဘာကြောင့်လဲဆိုတော့ကျမတို့ဒီလွတ်လာဒီစိတ်ကြုံတော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြလိုက်ချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းဆင်စုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှသူတိထားတဲ့လောက်ကတော့ UN ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုန်းနံပါတ်ဘာနဲ့စကြလဲဆိုတော့သူကသိတယ်။ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စက်မှာနေလာတာ9နှစ်ရှိနေရှိပြီဆိုတော့သူအဲ့အကြောင်းသိတဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာ။နှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးတယောက်ကကောက်ကင်တယ်။သူကတော့တရုတ်နိုင်ငံသားဒါမဲ့ကချင်ပေါ့နော်။အဲ့တော့သူကဘာရန်ကားချိန်ပြီးတဲ့အခါကျတော့မှသူကအဲ့မှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနယ်နေပြည်တော်မှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအဲ့တို့ကဲဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာလို့ပြီးထားတဲ့ခါကျတော့သူအဲ့ဒါလေးကိုသူ့ကူညီပေးဖို့တော့ပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဆိုတာကိုဒီတရုတ်ပြည်မှာအသုံးများတဲ့ WeChat ပေါ့နော် application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာသွေးနိုင်နေဆိုရဟာမျိုးပေါ့နော်အဲ့ဒါနဲ့တို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိရပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့ yes ဆန်းတွေ့ရတယ်တရုတ် yes ဆန်းကိုသွားပြီးတော့မှကျွန်မလူကုန်ဥခံနေရတာပါအဲ့တော့ကျွန်မနိုင်ငံကိုပြန်ပို့ပေးပါကျွန်မဘယ်နိုင်ငံကနေရောက်လာတာပါဆိုပြီးတော့မှသွားပြီးတော့မှတို့အဖမ်းခံတာမျိုးတွေရှိရတချို့တရုတ်ရဲတွေကတော့တို့ yes ဆန်းလာပြီးတော့မှလူကုန်ဥခံရကြအောင်ပြောတဲ့သူတွေကိုလူကုန်ဥတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာရှိတယ်လို့တိုင်းဒေသနဲ့ကဥမာ KIOKA ကလည်းသူတို့မှ UN ပြည်နယ်ထဲမှာကိုယ်စားလှယ်ရုံးချုပ်တွေရှိတယ်အဲ့ကိုယ်စားလှယ်ရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိတယ်ဟုတ
်အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့အခါမှာ Human Rights Watch Report ကိုပဲတင်ကိုးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာဒီရှိတယ်လို့လေပေါ်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအသမအကျင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေထားဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရရှင်ဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တဲ့ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအတိုင်းအဝိုင်းမှာသူတို့ဝန်မဆန့်ရတော့ပဲနဲ့အင်ဂျင်ပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးရှိရှေ့အဲ့တော့သူတို့ကပုံမှန်အနေထားအားဖြင့်လူမှုအတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆံဖို့သူတို့အတွက်ကနေရာမရှိလို့မျိုးသွားဖြစ်တာမျိုးရှိရှေ့ပေါ့နော်အဲ့တော့သူတို့အတွက်ပြန်ပြီးတော့မှပုံမှန်လူမှုအတိုင်းဝိုင်းမှာပြန်ပြီးလှုပ်ရှားသွားလာနိုင်ဖို့အတွက်က ဒီလူတွေကသူတို့ဖေးမပေးမရမယ်ဆိုတာကိုတို့ဒီမှာတို့လူမှုတိုင်းဝိုင်းကလူတွေကတိတ်ပြီးနားမလဲကြတာပေါ့နော်အဲ့တော့မြို့သမီးတော်တော်များများအဲ့ဒါကိုလုံးဝခံနေရတယ်ဒီမှာတို့ကပြန်လာတဲ့သူတွေကိုမေးတဲ့ပုံစံအရဆိုရင်အဲ့လိုတွေးရပါတယ်ရှင်
Cause it only serves to make me more determined to achieve my final goal.
Pinichin tiyo na nga ma, lumere sezu nitriga. တဲ့ ਨਾਲ ကလေးတူးတာယူကင်းပြည့်ရဲ့စနစ်ရဲ့အကျိုးဆက်အဖြစ်မြို့သားဥယျာဉ်ပုံများနေတာကြောင့်တရုတ်နိုင်ငံရဲ့နယ်စပ်ချင်းဆက်နေတဲ့ကချင်ပြည်နယ်အတွင်းကမြို့သမီးတချို့ဇနီးအမျိုးအဖြစ်ရောင်းစားခံရတဲ့အကြောင်းကိုနှစ်ထောင်စကြာခုနှစ်ပြည်စာသတင်းထူးချွန်စွာရဲ့အစာ2ဆန်ကိုဆက်သွယ်မေးမြန်းပြီးဒေါ်လာတန်ကအမျိုးသမီးကဏ္ဍမှာပြန်လည်တင်ဆက်တာဖြစ်ပါတယ်ခင်ဗျာဒီကဏ္ဍကိုပြန်လည် ဖြစ်ပြီး Google, Facebook နဲ့ Apple ကုမ္ပဏီရဲ့ဌာနချုပ်ရုံးတွေလည်းဖွင့်လှစ်ထားရှိပါတယ်။ California ပြည်နယ်မြောက်ပိုင်း San Francisco မြို့ကနေ San Jose အထိကျယ်ပြန့်တဲ့ဒီနေရာမှာနည်းပညာကုမ္ပဏီတွေကလည်းစတင်ဖွင့်လှစ်ကြလည်ရှိပါတယ်။ဒီကုမ္ပဏီတွေဘယ်လိုအစာပြိုးလှုပ်ဆောင်ကြသလဲဆိုတာကိုဒီတစ်ပတ်သုတဆောင်တဲ့ American တစ်ခွမှာကိုအောင်ကစူးစီးတင်ပြပေးထားပါရခင်ဗျာ
American ပြည်အစုမှာအခြေချနေထိုင်ဖို့နီပေါ်နိုင်ငံကနေမိဘရင်းနဲ့အတူပြောင်းရှိလာခြင်းတော့ကမနီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးတဲ့ရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုတာဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုတာထက်နည်းပညာဆိုင်ရာစွန့်ဦးတည်ထွင်လုပ်ငန်းတွေအစပြုရာနေရာဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်နှုံဆော်နိုင်စွမ်းရှိတယ်လို့မနီရှာပါကက်ကပြောပါရယ်
။ At first my parents were very confused.
မိမတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြပါပါ။ဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမယ့်ဤပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုအနေထားနဲ့အပြေးလေးခြင်းရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူးရဲတည်ထောင်သူတူဦးဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေအထားမမှန်ရင်နောက်ကျောအောင့်တက်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုအခါမှာတော့သူဟာစူးဦးတည်ထွင်လုပ်ငန်းရှင်တူဦးဖြစ်လာပါတယ်။နောက်ကျောအောင့်စေတဲ့အနေအထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့Lumo Life sensor ကတုံခါပြီးတော့တတိပေးပါရယ်နောက်ထပ် sensor တစ်ခုကတော့အပြေးလေးကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါရယ်ဒီ sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေအထားကိုချိတ်ဆက်ထားတဲ့ mobile phone ကနေတဆင့်သိရှိနိုင်တာပါလုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေးကျင့်တယ်လို့ပဲလို့ကုမ္ပဏီပူးရဲတည်ထောင်သူ Andrew Chan ကပြောပါရယ်
Or magnitude like you can't even compare the speed
တခုပြီးတခုဖြစ်ပြနေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့သုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်း bureaucracy တိတ်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်ဆန်လေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝန်ကပြောပါတယ
် super fun I mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူပေါင်းလှုပ်ဆောင်တဲ့အလေးထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါတယ်။အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါတယ
်။ I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်။ကိုလုတ်ချင်တာကိုအိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်။ကျမအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုဏ်ပြုတာလည်းဖြစ်ပါတယ်။
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှုကိုကြောက်နေဖို့မလိုဘူးလို့လည်းပါကက်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လည်းသူကပြောပါတယ်လို Silicon Valley ကိုပြောင်းရွှေ့လာသူနောက်တူကတော့စီးပွားရေးစွန့်ဦးတည်ထွင်သူတူဦးဖြစ်တဲ့ Ray Wu ပါသ ူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တယောက်ဖြစ်ပြီးအမေရိကန်အိမ်မက်ကိုအကောင့်ထဲပို့ဖို့ကိုရောင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပါ
Every day is
ဒီစဉ်ဒီတိုင်းစိတ်လို့စားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလို့စဉ်တိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
Massachusetts နည်းပညာတက္ကသိုလ်တက်ခဲ့တဲ့ engineer ဝူဟာ Wind ဆိုတဲ့ company ကိုပူးရဲတည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့အမေရိကန်နိုင်ငံကြားသွားလာရင်ဒီ company ထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1980ခုနှစ်တွေကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့အမေရိကန်နိုင်ငံကိုကျွန်တော်ငယ်ကတည်းကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေထုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတိမမ်းမိနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဥတွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလေပတ်အောင်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်
။လေထုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောရီတကိုးရီလေထုတပ်ဆင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါ။ကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူး။
I grew up with a single mom. My parents
အဖေမရှိပဲကျွန်တော်ကြီးပြင်းခဲ့တာပါကျွန်တော်ငယ်ငယ်ကလေးကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးတူးစုပြီးအိမ်လုံးအလုံးလုပ်ခဲ့ရတာပါဒါကြောင့် MIT ကိုရောက်အောင်ကြိုးစားနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါတိတ်ကိုဂုဏ်ယူမိပါတယ
်လေထုတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအချင်းချင်းလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်လေထုအရည်အသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါရယ်။နေရာပေါင်းစုံကလေထုအရည်အသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါရယ်။ဒါလို့လေထုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေထုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါရယ်။မြို့ရဲ့ဘယ်ပိုင်းမှာလေထုအရည်အသွေးဘလောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဝူးကပြောပါရယ
်။ important to rally people but just
having these are things ကိုအင်အားကြီးရဲ့လို့ထင်ပါတယ်အကျဉာဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကျဉာဏ်ရှိနေုံနဲ့မလုံလောက်ပါဘူးလူများစုမှာအကျဉာဏ်စီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူးအကျဉာဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ
်ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကျဉာဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်ဝူးနဲ့အဖွဲ့ဟာကိုယ်တော်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တခါတလေမှတရက်ကို12နာရီတပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်ဆီလီကွန်ဗယ်လီမှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့တင်နန်းတွေနှီးနော flavor တွေလည်းကျင်းပလေရှိပါတယ်နှီးပညာကိုအသုံးချပြီးလူတွေကိုဘလို့အကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့တင်နန်းတူတစ်ခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ဆီလီကွန်ဗယ်လီရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါတယ်ခင်ဗျာ
သူစဉ်ကျွန်တော်တို့ကြောင်းမှာပေါ့ဒီ singularity university မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုယ်နဲ့တူကြောင်းလာတဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဥမာလောက်ကဘာကိုရောက်ဖူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော် cancer ရောဂါရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့နည်းပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေလူဆိုမျိုးကတော့တခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါကြီးဆိုတော့တခါမှရှိရလို့တော့မထင်ရတဲ့ဟာဆိုဒီရောက်ချင်းအမှန်ဝတ်ကြပြီးတော့ငယ်တန်းရောက်သွားသလိုခံစားရတယ်
ကိုအောင်တက်ဆက်ပေးတဲ့ဒီတစ်ပတ်သုတ္တဆောင်လင်အမေရိကန်တပင်ကိုနားဆင်ခဲ့ရတာပါ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုကြတယ်တိတိချင်းတောင်းကျင်ကြတယ်ဆိုရင် burmese@voanews.com ကိုဆက်သွင်းနိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနိုင်ငံသတင်းတွေကိုလည်း VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နှိပညာကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရပါမယ်ခင်ဗျာ
တန်လင်းရက်မှာမြစ်တရံစားတသုံးဆွဲဖို့အတွက်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးစိုးရင်ရတဲ့အနေအထားတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာနိုင်ငံရဲ့အဓိကမြစ်ကြီး၄တွင်မှာအရေးပါတဲ့တန်လင်းရက်ဟာ မြန်မာနိုင်ငံထဲမှာတိုင်းသားလူမျိုးစုဒေသတွေကိုဖျက်ပြီးစီးဆင်းနေတယ်လို့အိမ်ကြီးချင်းနိုင်ငံတွေမှာပါဖျက်ဆီးတဲ့မြစ်တဆင်းဖြစ်ပါတယ်။ဒါကြောင့်ဒီမြစ်ရဲ့တင်ရန်စာတကိုထုတ်ယူသုံးဆွဲမယ်ဆိုရင်အတော့ကိုသတိထားရမယ်လို့မြန်မာတဘာဝဝန်းကျင်ထိန်းသိမ်းလှုပ်ဆောင်နေတဲ့မြန်မာပြည်မြဲစွန့်ရင်အသင်းရင်းမြဲအထွေထွေအတွင်းမှုအန်ဝါစီဝဗေဒပညာရှင်ဦးအောင်မြင့်ကပြောပါတယ်
။တန်လျင်မြစ်တရားစာတကိုနိုင်ငံတော်ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုပြီးသုံးချနေနေမှာအဓိကဒီမြစ်တရားစာတရဲ့ရေးအားလျက်ချက်တွေကိုထုတ်ယူအသုံးချခြင်းနဲ့ပတ်သက်တဲ့ကိစ္စတွေဟာတကယ်ပဲ sustainable development ဖြစ်မှာဖြစ်ပေါ့။အဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်စိုးရင်ပုံမှန်မှုရှိပါတယ်။အဲ့ဒီအတွက်ကိုနိုင်ငံတော်ရဲ့လက်ရှိစီမံကိန်းတွေဆောင်ရွက်နေတဲ့အခြေအနေနဲ့တကယ်အောက်ခြေမှာဒီမြစ်တရားစာတနဲ့တည်းဆက်ဆက်နေတဲ့ကျူရီရဲ့အခြေအနေတွေလေ့လာပြီးတော့ဖြစ်သင့်ဖြစ်တတ်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစာတမ်းတွေပြုစုတယ်နောက်ပြီးတော့ workshop တွေပြုလုပ်တယ်အဓိကကျတဲ့ stakeholder စီနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ်အထူးသဖြင့်ဒီတန်လျင်မြစ်ကိုပိုင်ဆိုင်နေတဲ့ဒီတရုတ်နိုင်ငံရဲ့နောက်တစ်ခါယူရီးယားနိုင်ငံရဲ့မြန်မာနိုင်ငံရဲ့ပေါ့နော်အဲ့ဒီမှာရှိတဲ့ပညာရှင်ပိုင်းတွေကနောက် civil society ကိုခေါ်တဲ့အောက်ခြေလူလူပိုင်းတွေကိုကျွန်တော်တို့ဒီတရားစာတပေါ်မှာဆွေးနွေးတာတွေပေါ့နော်နောက်ပြီးစီမံခန့်ခွဲနဲ့ပတ်သက်တဲ့ဖြစ်နေတဲ့အခြေအနေပေါ်မှာသုံးသပ်တာတွေကျွန်တော်တို့ဒီစက်တိုင်လုပ်ပါတယ်
ဟုတ်ကဲ့ဆရာဆာဆော့ဆော့ပြောတော့စိုးရင်နေဆိုတော့လေဘာကြောင့်စိုးရင်ရတာပါလဲဆရာဒီတန်လင်းမြစ်ပေါ်မှာရှိကတာတွေဘလောက်များဆောက်နေလို့စိုးရင်ရတာပါလဲ
လက်ရှိသုံးပြနေတဲ့ခြေနေကြည့်မယ်ဆိုရင်ဒီကျွန်တော်တို့မြစ်ညာပိုင်းဖြစ်တဲ့အပေါ်ပိုင်းပြုတ်နိုင်ငံကလည်းဒီတာတမန်တွေဆောက်ဖို့စီမံကိန်းတွေအများကြီးရှိပါတယ်ပမာပြည်ဘက်ကလည်းရှိတယ်ပေါ့နော်ဒါအခိုင်အမာပေါ့အဲ့ဒီရှိတဲ့စီမံကိန်းတွေကြည့်တဲ့အခါမှာဒီပြုတ်နိုင်ငံဘက်ကတော့ကျွန်တော်တို့ဘာမှမတက်နိုင်ဘူးဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ဒီမြစ်ကတခုတည်းဖြစ်တဲ့အတွက်ဒီရေတရားစာတကိုခွဲခြားအသုံးပြုရေးမှာကဘာလုံးနဲ့ဆိုင်တဲ့ဒီ transboundary law စီ regulation တွေကိုတစ်ဖက်ကဆောင်ရွက်ထားတာတွေကျွန်တော်ဘက်ကဆောင်ရွက်ဖို့ရှိသလားနောက်ပြီးဘယ်လိုအခြေအနေလုပ်နေသလဲဆိုတာကျွန်တော်ဆွေးနွေးတာတွေရှိတယ်အဲတခုပေါ့နောက်တစ်ခုကအဓိကသူ့ပုံမှာရေလျက်စစ်တွေထုတ်မယ်ဆိုရင်ရေလျက်စစ်ထုတ်နည်းကတော့မျိုးမျိုးရှိတယ်အဲ့ဒီထက်မှဒီတတ်တမအမြင့်ကြီးတွေဆောက်ပြီးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတတ်တမတွေရဲ့ခိုင်မာမှုပေါ့နော်သူ့ရဲ့ဒီဆောက်မှုဉာဏ်ပညာတွေကဘယ်လောက်ထိခိုင်မာသလဲဘာဖြစ်လဲဆိုတော့ဒီမြစ်ကြီးကဘူမိဗေဒဆိုင်ရာဘက်ကကြီးမဲ့ဆိုရင်ဒီ geological fault line လို့ခေါ်တဲ့ဒီပြည့်ရွေကျော်တွေပေါ်မှာရှိနေတယ်။အဲကြောင့်မလို့အဲ့ဒါနိုင်တဲ့ပတ်သက်လို့ဉာဏ်ပညာပိုင်းဘယ်လောက်ခိုင်မာမှုရှိမလဲတကယ်လို့ဖြစ်ခဲ့လို့ရှိရင်ဘယ်လိုသောအန္တရာယ်တွေဖြစ်ပေါ်နိုင်လဲဆိုတာကိုအရုပ်နိုင်ငံဘက်ကရောကျွန်တော်တို့နိုင်ငံဘက်ကဘူမိပညာရှင်တွေကြေလာရတဲ့ခြေနေတွေရောကျွန်တော်တို့ကတတ်နိုင်ဆုံးဒီ information တွေကိုသိတာအောင်ကျွန်တော်တို့လုပ်တယ်နောက်တစ်ခုကဒီမြစ်ပြန်စာတကထွက်တဲ့လျှက်ဆက်ကျွန်တော်တို့နိုင်ငံမှာထုတ်သုံးမယ်ဆိုရင်လေပြန်စာတကိုဂီယာစနစ်ပေါ်မှာဂီယာစနစ်တန်ဖိုးပေါ်မှာထုတ်သုံးတဲ့တန်ဖိုးနဲ့ကိုက်ညီတဲ့ကျွန်တော်တို့တန်တဲ့ဒီ value ကိုကျွန်တော်တို့နိုင်ငံရရလားဥပမာကျွန်တော်တို့ဒီညာသောအပြင်ကြည့်လို့ရှိရင်ဒီ FDI လို့ခေါ်တဲ့ Foreign Direct Investment ကညစ်ဒီ 100% investor လုပ်တဲ့နိုင်ငံများကုမ္ပဏီကဒီပြန်စာတတွေကို50နီးပါးတော့သူတို့ပိုင်နေမယ်အဲ့ကဒီကြားမှာလည်းထွက်လာတဲ့လျှက်စက်ကလည်းသူတို့က90ရာခိုင်နှုန်းလောက်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်စိုးရင်ပွဲရပေါ့နော်ကျွန်တော်တို့အတွက်ဒီမသေးကြတဲ့ပေါ့ကျွန်တော်တို့တန်မတန်ဆိုတဲ့အချိန်ကြီးကရှင်းလင်းကျွန်တော်တို့မသိရဘူးတန်ပညာရှင်ပိုင်းရောဒီမြစ်တလျှောက်မှနေတဲ့လူတွေရဲ့ဒီလူမှုစီးပွားရေးပိုင်းတွေရောမသိရဘူးနောက်တစ်ခုကဒါတွေလုပ်လို့ရှိရင်အရေးကြီးတာကကျွန်တော်နိုင်ငံမှာတော့ပတ်ဝန်းကျင်ဆိုင်ရာဒီ EIA ဒီ regulation ဆိုတာရှိတယ်ဒီ environmental resources ကိုသုံးတာအဲဒီကွာ water နဲ့ပတ်သက်လို့လေရေနဲ့ပတ်သက်တဲ့ဒီ water management frame တွေရှိတယ်။အဲဒါတွေနဲ့ဘယ်လောက်ထိကန့်ညီမှုရှိသလဲဘယ်လောက်ထိကျွန်တော်တို့ကတည်ကြမှုရှိသလဲဆိုတော့ပွင့်လင်းမြင်သာတဲ့ပေါ့နော်။ရှင်းလင်းပြောပြချက်တွေကျွန်တော်တို့သိအောင်စူးစမ်းနေတယ်ပေါ့နော်။သိလည်းမသိရတဲ့အချိန်တွေမှာမရှိသေးဘူး
။ဟုတ်ကဲ့ပါဆရာ။ဆက်ဒီတန်လင်းမြစ်ကဗမာပြည်ဘက်အချမ်းမှာပေါ့နော်။ဆယ်တွေဆောက်တဲ့အခါမှာဟိုမြစ်ကြောင်းမှာထိကြိုက်နိုင်တဲ့အနေအထားပေါ့နော်။ဟိုမှာဆိုရင်မြစ်ကြောင်းမှာကြတဲ့အနေတွေရဲ့အပြောင်းလဲတွေနောက်ပြီးတော့မြစ်ဝကျွန်းပေါ်တစ်လျှောက်မှာထိကြိုက်နိုင်ခြေရှိတာတွေအဲ့ဒါလေးတွေနည်းနည်းပြောပြပေးပါဆရာ
။မြစ်ကြောင်းနဲ့ပတ်သက်လို့တော့ဒီမြစ်တရားစာတာတစ်ခုကသူ့ရဲ့ရေဝေရေလေကစပြီးတော့မြစ်စည်းစင်းနဲ့တစ်လျှောက်လုံးပင်လယ်ဘက်ကိုပေါက်ထွက်တဲ့ဒီပေါ့တစ်လျှောက်လုံးကဒီ river ecosystem တွေနဲ့သူတက်ရောက်မှုတွေအများကြီးရှိတယ်အဲ့ဒီမှာဒီနံပါတ်1ကသူစီးဆင်းလာတဲ့မြစ်ကြောင်းတစ်လျှောက်လုံးကအပေါ်ပိုင်းမှာဆိုရင်အမှန်ဆိုရင်ဒီကချင်လူမျိုးအုပ်စုတွေရှိတဲ့နေရာနဲ့လည်းနှိစက်တဲ့အပြင်ရှမ်းပြည်နယ်နောက်တစ်ခါကျွန်တော်ခရီးပြည်နယ်နောက်တစ်ခါခရင်ပြည်နယ်မုံပြည်နယ်ကိုဖြတ်တဲ့အတွက်ကျွန်တော်နိုင်ငံမှာအဓိကတိုင်းရင်းသားတွေနေဆိုင်တဲ့နေရာတွေကိုဒီဖြတ်တဲ့အနေအထားမှာရှိတယ်ဒါတစ်ခုပေါ့နောက်တစ်ခုကဒီမြစ်ကစီးဆင်းလာတဲ့တစ်လျှောက်လုံးဟာနောက်ဆုံးဗမာနိုင်ငံမှာစတန်ရင်မြို့ဝဘလူးကျွန်းထိပ်ထားပြီးဆုံးသွားတယ်အဲ့ဒီ area ကတကယ်တမ်းဆိုရင်ပင်လယ်ရေနဲ့ဆက်ဆက်ပြီးတော့ဒီရေကျူးခြင်းကဇက် area ဆိုတာ ေကျုံစေရေငန်ဇက်ဒီဟာစနစ်ပေါ်နဲ့ဒီအဆူရာအီကိုစနစ်ဆက်ရှိတယ်။အဲ့ဒါနဲ့ပတ်သက်တဲ့ဒီငါးပဇွန်တို့ခုနလိုပေါ့ဒီရောတို့ဒီရေမော်တို့စသဖြင့်ဒါတွေကလည်းဘာဝတရားစားတဲ့ငကူတွေကရှိနေကြတယ်။တကယ်လို့သာဒီရေစည်းရေလာကိုအပြောင်းလဲလုပ်မယ်ဆိုရင်တော့ဒီဟာစနစ်ကဒီရာပေါပြောင်းလဲမှာပဲ
။လောလောဆယ်မှာထင်တာမြင်တာပြည့်စုံမှုဘာတွေတွေ့ရပါလဲဆရာ။အဲတန်လျင်မြေကျောင်းတခြားမှာ
အခုလောလောဆယ်ကတော့ဒီရသမာစီမံကိန်းနေဆိုတာက MOU အဆင့်လောက်မှရှိပြီးတော့ counter forest center မရှိသေးဘူး။ဒါပေမဲ့လို့ဒီ MOU အဆင့်လောက်မှရှိနေတဲ့ဟာကို counter for နိုင်အောင်လို့ပြင်ဆင်မှုတွေလုပ်နေတာရှိတယ်။အဲပြင်ဆင်မှုတွေလုပ်နေတဲ့ပုံမှာကျွန်တော်တို့စိတ်မကောင်းတာကတော့ transparency မရှိဘူး။ EIA SIA ပြည်ပသား regulation ရဆောင်ရွက်တာမရှိတော့ဒေသခံပြည်သူတွေအနေနဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်တာမရှိတော့တကယ်ငင်းကြတဲ့အခြေအနေတက်ကိုမရနိုင်ဘူး။ဒါကလည်းအမှန်ကတွင်လင်းမြင်သာမှုအပြည့်အဝနဲ့ဒီညီညာရေးလုံးဝမထိခိုက်အောင်ဒီ EIA SIA regulation တွေကိုသိပ္ပံနည်းချက်ကုနာဆောင်ရွက်တာတွေနဲ့ကိုနိုင်ငံတော်အစိုးရဘက်ကနေပြီးကျွန်တော်တို့ဒီပြည်သူလူထုနဲ့တူဆောင်ရွက်တဲ့အခြေအနေဖြစ်တယ်။ဒါကဒီပြင်ဆင်မှုအခြေအနေပေါ့နော်။တကယ်ကတော့ဒီရေးစည်းရေးလာထိခိုက်မှုတို့ဘာလို့ဆိုတာတန်တမာနေမဆောက်သေးတဲ့အတွက်သူ့ရဲ့ထိခိုက်မှုကိုကျွန်တော်မပြောနိုင်သေးဘူး။ဒါပေမဲ့လို့အဲ့ဒီမြို့ဝပိုင်းရဲ့အခြေအနေကြည့်ရတာတော့ရာသီဥတုကြောင့်တော့လည်းကောင်းပေါ့ climate change ကြောင့်တော့လည်းကောင်းဟိုအပေါ်ပိုင်းမှာကျွန်တော် EC ရေလာကိုတားဆီးမဲ့ရုပ်ပြည်ဘက်ကစာမချက်တွေရှိကောင်းရှိမယ်ဒါကြောင့်မို့လို့ဒီမြို့ဝပိုင်းမှာတော့ကျွန်တော်တို့ဒီရေငန်ထိုးဖောက်ဝင်ရောက်မှုကအရင်နဲ့မတူဘူးကြောင်းလဲမှုတွေရှိတယ်နောက်တကဒီမြစ်တွင်းမှာရှိတဲ့တန်ဇာတတွေဖြစ်တဲ့၅တန်ဇာတကလည်းကျွန်တော်တို့ဒီမြို့ဝပါဝင်ပေါ့ဆိုးမှုတွေကျွန်တော်တွေ့ရပါတယ်
အနွားစီဝဗေဒပညာရှင်ဥအောင်မြင့်ပြောချခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်ပါနော်
ဒေါက်ကမြူတက်ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရတာပါ VOA American တိုင်းရဲ့2020ပြည်နှစ်ဇန်နဝါရီလ25ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15133ညလိုင်းဒိုမီတာ25 kHz 11183ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့စနေနေ့မနက်ခင်းသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ခင်ဗျာ
။တရုတ်နိုင်ငံမှာအသက်ရှင်လောင်ကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသစ်ကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိရာဝူဟန်မြို့နဲ့မြန်မာနိုင်ငံမန္တလေးမြို့အကြားပြေးဆွဲနေတဲ့ China Eastern Airlines တရုတ်ရှေ့ပိုင်းလေကြောင်းလိုင်းရဲ့လေယာဉ်ပြန်တက်မှုတွေကိုရပ်ဆိုင်းထားတဲ့ကြောင်းဒီကြောင်းလိုင်းကဇန်နဝါရီလ24ရက်နေ့ရွှေနဲ့တရားဝင်ကြေညာပါတယ်။ဝူဟန်မြို့ကိုဝင်ထွက်ပြန်တက်နေတဲ့လေကြောင်းလိုင်းအလုံးကိုရပ်ဆိုင်းထားလိုက်တာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်တယ်လို့ယူဆတဲ့အချိန်ထိလင်းပြန်တမ်းမှုတွေကိုဆန့်ကန့်ထားမယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာရှိတဲ့မြန်မာတိုင်ယုံကလည်းတရုတ်နိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေတတိထားတွာလာနေထိုင်ကြဖို့တတိပိကျက်ထုတ်ပြန်ထားပါတယ်။ပြင်သစ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ3ဦးပထမဆုံးပေါ်လာတာကြောင့်ဒါဟာဥရောပတိုက်မှာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့သွားပြီဆိုတဲ့သဘောဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ2ဦးစလုံးဟာမကြသေးခင်ကဒီကမှာခင်ဗျာဗရစုကူဆက်ခံထားရသူတွေဟာမကြသေးခင်ကတရုတ်နိုင်ငံကိုသွားခဲ့သူတွေဖြစ်တယ်လို့ပြင်သစ်ကျမကြီးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။အိန္ဒိယမြန်မာနယ်စပ်မနီပူရာပြည်နယ်အတွင်းမှာလည်းမနီပူရာပြည်နယ်အတွင်းဥခရုခရိုင်ထဲမှာလည်းအမည်မသိထူးဆန်းတဲ့ရောဂါတစ်ခုကြောင့်လူနှစ်ဦးသေဆုံးသွားတဲ့အတွက်ပြည်နယ်ကျမကြီးရာရှိတွေကအဲ့ဒီနေရာကိုအရေးပေါ်သွားရောက်စစ်ဆေးနေကြောင်းအိန္ဒိယအခြေစိုက် Express သတင်းမှာဖော်ပြထားပါတယ်။အသေးစိတ်တက်ခွဲဆန်းတက်မှုတွေပြုလုပ်ဖို့အဲ့ဒီကျမကြီးရာရှိတွေကဒေသခံကြေးရွာသားတွေရဲ့သွေးနမူနာတွေကိုယူသွားခဲ့တယ်လို့ပြောဆိုပါရခင်ဗျာသမ္မတတော်နဲ့ထွန့်ပေါ်တရားဆွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်မှာကြားနာပွဲတွေတောက်ချန်တွေကဆက်လက်ပြုလုပ်တာမှာသမ္မတထွန့်အပေါ်ဆွဲချက်တစ်ခုဖြစ်တဲ့လွတ်တော်လုပ်ငန်းများကိုဟန်တာနောက်ဆက်ချင်းဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့ဒီမိုကရက်အောက်လွှတ်တော်တွေကအမတ်တွေကတင်ပြပြောဆိုခဲ့ကြပါတယ
်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ငံကြေညာပေးခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်စီစဉ်မှုကကျွန်တော်ရဲမစ်ထွန်ပါဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်မဲ့အစီအစဉ်တွေကို Line to Meter Seconds တကူ25ရုပ်ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOD ကိုနားဆင်တဲ့အတွက်ကျေးဇူးပါသောတာရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.